ကျွန်တော်ဝင်းမြမာမြန်မာနိုင်ငံဒါမဲ့ရွေးကောက်ပွဲမှာအဓိကစောင့်ကြည့်မဲ့ Face Call ရွေးကောက်ပွဲဆိုင်ရာစီတူလှူရှားမှုအဖွဲ့ကိုဇူလိုင်လကုန်လောက်ကညင်လိုက်ပြီးဩဂုတ်လနေ့မှာပြန်ခွင့်ပြုမယ်ပြောခဲ့ပေမဲ့အသေးအဖွဲ့မှတ်ဖို့တင်ရမှာလို့ပြန်ကန့်ခဲ့ပြန်ပါတယ်။ဒါပေမဲ့အခုတော့ပြန်ပေးမယ်ဖြစ်သွားပြန်ပါပြီ။ဘလို့ဖြစ်သွားတာပါလဲ။ဒီမှာရှိရဲ့ရွေးကောက်ပွဲဘလို့စောင့်ကြည့်သွားမယ်အပေါ်ဒီအဖွဲ့အမှုဆောင်ဒါရိုက်တာစာရေးကျော်စွာမြင့်ကိုမေးချပါတယ်။ဆိုင်ရချောသားမြတ်ခင်ဗျာအခုဘလို့ပြန်ဖြစ်သွားတာလဲ
ဒီပြီးခဲ့တဲ့ပတ်ကချွေအုပ်ချုပ်ရေးဌာနကကျွန်တော်တို့အဖွဲ့ကိုယာယီမှတ်ပုံတင်ထုတ်ပေးတယ်အဲ့ဒါနဲ့ကျွန်တော်တို့ကော်မရှင်ကိုဒါကိုလက်ခံသလားလို့သွားတင်ပြတဲ့ခါမှာတော့မလိရတော့ဖုန်းနဲ့ဆက်ပြီးတော့ကြောင်းကြပါတယ်စောင့်ကြည့်လိုက်ခွင့်ပြန်လဲပေးအပ်ပါတယ်ဆိုတော့ဒီနေ့ကျွန်တော်တို့ကော်မရှင်ရုံးကိုသွားပြီးတော့မှတရားဝင်စာရရှိ
ဟုတ်ကဲ့ဘလို့ပြန်ဖြစ်သွားတာလဲရလိုက်မရလိုက်နေလေ
ဟုတ်ပါတယ်ဗျာအဓိကကတော့ဗျာဒီဥပဒေပုံပေါင်းကိုအတိတ်ပဲဖွင့်ဆိုတဲ့နေရာမှာကော်မရှင်ဒီပုံမှန်မူတည်ပြီးတော့မှဖွင့်ဆိုကြတဲ့သဘောလို့ကျွန်တော်ယူဆတယ်2015လုံးကကျတော့စောင့်ကြည့်ရကောင်ကရက်ဖက်ဖွဲ့စည်းအတွက်ကိုကန့်သတ်မရှိဘူးဘယ်သူမှမဆိုစောင့်ကြည့်ရကောင်ကြီးရှိတယ်ရန်ပုံငွေဘယ်လိုပဲလက်ခံနိုင်အောင်ပြည်တွင်းကဖြစ်ဖြစ်ပြည်ပဖြစ်ဖြစ်2019မှာလည်းအခုလက်ရှိကော်မရှင်လည်းဒါလေးကိုပြဿနာမရှိဘူး2018မှာလည်းမရှိဘူးအခုကျတော့မှဒီပင်ဖွဲ့မပုံလင်းတို့ရန်ပုံငွေလက်ခံတဲ့ကိစ္စတွေပုံမှန်မူတည်ပြီးတော့မှဘယ်သူတွေကိုပေးမယ်ဘယ်သူတွေမပေးဘူးဆိုရဲအတိတ်ပဲဖွင့်ဆိုချက်တွေပြန်ပေါ်လာတဲ့သဘောပဲဆိုတော့ဒါကတော့ကျွန်တော်တင်ဥပဒေမူပေါင်းရဲ့အားနည်းချက်ပေါ်မှာအခြေခံပြီးတော့မှအခြေအနေကိုလိုက်ပြီးတော့မှဆုံးဖြတ်တယ်လို့ယူဆရပေါ့လေဆိုတော့ကျွန်တော်တို့ကတော့ပထမတော့ကတော့စောင့်ကြည့်တဲ့လောက်ကိုမပေးဘူးဟိုတင်ဖွဲ့မပေါ်နေတဲ့ပတ်သက်လို့လည်းဘယ်သူမှမပေးတဲ့ကြောင့်မပေးဘူးဆိုပြီးတော့မှဆုံးဖြတ်ခဲ့တယ်ဒါပေမဲ့လည်းကျွန်တော်တို့ရက်ဖက်ဖွဲ့စည်းကရောသတင်းမီဒီယာတွေကရောဒါနဲ့ပတ်သက်လို့စိုးရိမ်ပူပန်တယ်လို့ဝိုင်းကြောတဲ့ခါမှာတော့ဒီတင်ဖွဲ့မပေါ်နေတဲ့ပတ်သက်လို့ကျွန်တော်တို့ထောက်ခံချက်ပေးတာမျိုးနောက်ပြီးတော့မှအခုတော့နောက်ပိုင်းတော့ယာယီမှတ်ပုံတွေကိုလည်းလက်ခံတယ်စောင့်ကြည့်တဲ့လောက်ကိုပေးရဆိုတဲ့သဘောပါပဲဟုတ
်ကဲ့တော့ commission ဖြစ်လာရင်တော့ဒါပြန်ကြောင်းကြောင်းကြောင်းလိုက်တော့
ဟုတ်ပါတယ်ဗျာ
ဟုတ်ကဲ့အဲ့တော့ရေးရှိမှာဘယ်လိုဖြစ်တယ
်ဒီရှိမှာတော့စောင့်ကြည့်လောက်ကွင်းဟာဒီထဲမှာရှိနေရက်ဖက်ဖွဲ့စည်းတိုင်းကိုအတွက်ကိုအခွင့်အရေးဖြစ်တယ်နဲ့ဒါကိုဥပဒေအရကောက်ွက်ပေးထားဖို့လိုမယ
်ဒီနေရာမှာလက်ရှိအတွက်ကတော့ဘလောက်ရှိလုပ်ပိုင်ခွင့်အတိုင်းသာရှိတယ်ဆိုတာကိုပြောလိုက်ပြလား
ကျွန်တော်တို့ကတော့ပြီးကြားကန့်သတ်တာတော့မရှိဘူးကော်မရှင်က2020ခုနှစ်ကထုတ်ထားတဲ့ဒီစောင့်ကြည့်ရတဲ့လုပ်ငန်းစဉ်တွေကိုကြည့်ခွင့်ရှိပါမယ်မဲဆွေရာနေစပြီးတော့နောက်ဆုံးရလဒ်တွေကိုစောင့်ကြည့်နေတာတဲ့ဒီပေါ့ဒါပေမဲ့မသိရသေးတာကမင်းတို့ရွက်ကောက်ပွဲနေကြရင်ရောကျွန်တော်တို့ကိုအရင်လိုပဲလွတ်လွတ်လပ်လပ်ဝင်ရောက်ခွင့်ရအောင်မလားဆိုတာကိုမသိသေးဘူး။အဖြစ်လို့ဆို COVID-19 ကလည်းရှိရကြောင်းမလို့စောင့်ကြည့်ရတဲ့သူတွေကိုအထည်ပေးမဝင်တာလို့အဲ့လိုမျိုးကန့်သတ်တာမျိုးကိုလည်းကျွန်တော်စိတ်ပူတယ်။ကျွန်တော်တို့ကတော့ဆင်းရဲပူပန်မှုတွေကိုအဲ့လိုကန့်သတ်တဲ့နည်းနဲ့ဖြေရှင်းတာလည်းဆိုလို့ရှိလို့ရှိရင်ဒီကပို့ပြီးတော့မှဒီခွင့်ချန်စပြီးတော့ဖြည့်ရှင်းစေချင်တယ်ဆိုတော့ဗျာအခုလိုမျိုးပေါ့တက်ဖွဲ့မပေါ်နေမရှိကြဘူးစောင့်ကြည့်မှုမပေးဘူးဆိုရှင်တခြားမိနဲ့ဘယ်လိုလုပ်ရမလဲဆိုစဉ်းစားကြတယ်လို့ဆိုချင်တယ်အခုလေ COVID-19 ကြောင့်မို့လို့လူကျက်မှဆိုလို့ကျွန်တော်တို့နဲ့လည်းတွေ့ဆုံခွင့်နိုင်နေချင်တယ်အဲသူတို့ရဲ့စိုးရိမ်ပုံမှုလည်းကျွန်တော်တို့လက်ခံတယ်အချိန်ထဲမှာပဲယူကော့ပွဲပွင့်လင်းမြင်ပါမှုဟောကလည်းအရေးကြီးသေးတာဟုတ်ဆိုတော့အဲ့ဒါကိုကျွန်တော်နှစ်ဦးနှစ်ဖက်ညှိနှိုင်းပြီးတော့မှကျွန်တော်တို့အနေနဲ့ဘယ်လောက်ထိသွားလို့ရမလဲကျန်းမာရေးနဲ့ပတ်သက်လို့ဆောင်ရည်ဒါမျိုးတွေကိုစဉ်းစားပြီးပြင်တယ်ဘယ်လိုမျိုးထောက်ပံ့ပြင်တယ်ကျွန်တော်တို့စောင့်ကြည့်တယ်ဆိုတော့အဲ့ဒီနည်းနဲ့လည်းညှိနှိုင်းမှုမျိုးကိုလုပ်ပြီးတော့မှဆုံးဖြတ်စေချင်တယ်
ဟုတ်ကဲ့အဲ့တော့အခုလောလောဆယ်ဘယ်လိုမျိုးလုပ်ဖို့မှန်ထားလဲလူရင်းအားဘယ်လောက်လဲ
ငကူမူရင်းကတော့2900လောက်နဲ့မှန်းတယ်တို့ပြမယ်လေပထမအကြိမ်မဲဆန္ဒရှင်စင်ပညာတက်ဖတ်မှုကိုကျွန်တော်မမီလိုက်တဲ့အတွက်ကြောင့်မို့လို့တချို့အဲ့လုပ်ငန်းစဉ်တွေအတွက်ကိုရထားတဲ့ကိစ္စရောကျွန်တော်မလုပ်ခင်နိုင်တော့ဘူးဆိုတော့အခုတော့ရှိနေတဲ့လက်ရှိအချိန်2လကျော်အတွင်းနဲ့ COVID-19 ရှင်ပေါ်မှာမူတည်ပြီးတော့မှတုံ့တက်မှုတွေလုပ်နေတော့မှာပဲအသေးစိတ်ကိုကျွန်တော်တို့ဘာဖြစ်လုပ်နိုင်မလဲခုထိဆွေးနွေးနေတော့မှာပဲ
ဟုတ်ကဲ့ပုံမှန်ဆက်တော့ဒီဘယ်လိုကောင်းစဉ်တွေနဲ့လေ့လာဆောင်ကြည့်နေရှိလဲ
အခုလက်ရှိဆိုရင်တော့မဲဆက်စီယုံရေးကာလရတရပတ်9ဘတ်လုံးကိုကြည့်နိုင်အရင်ကတော့ရေသတ္တပတ်9ဘတ်လုံးကိုကြည့်တယ်အခုကတော့နေပါဖြစ်ကြောင်းမလို့စတေချာကတော့အနည်းဆုံးရေသတ္တပတ်4 5 6ဘတ်လောက်ကိုကျွန်တော်ကြည့်ဖို့အစီအစဉ်ရှိတယ်နောက်တစ်ခုကတော့မဲဆန္ဒနယ်အတွင်းကျူပင်မယ်ပေါ့အဲ့ဒါကိုကျွန်တော်တို့စောင့်ကြည့်နေတာလေအခုကတော့ပို့ပြီးတော့မှအရေးကြီးသွားပြီဆိုတော့ကျွန်တော်တို့ quarantine center လည်းရှိနေတဲ့ခါကျတော့နောက်တစ်ခုကတော့ရေကောက်ပွဲနေရတော့သူများအများဆုံးပါပဲလူ2000လောက်နဲ့ကြာထားတယ်နောက်ပြီးတော့မှဒီရေကောက်ပွဲပြီးသွားတဲ့ခါမှာမဲယုံနေပိတ်တဲ့ခါမှာရတဲ့ရလက်တွေကိုစုပေါင်းနေတာပြုတ်နေဒီမှာလုပ်တဲ့မဲရလက်တွေစုပေါင်းနေဟာကိုကျွန်တော်ကြည့်ဟု
တ်ကဲ့မဲဆိုပဲကာလမှာအဓိက
တော့ဒီမဲဆက်ချင်းရေးကာလမှာနိုင်ငံပိုင်အရေးမြစ်တွေကိုပါတီတစ်ခုအတွက်သုံးချပြီးလုပ်သလားဆိုတော့နောက်တစ်ခုကတော့ဒီဘာသာရေးလူမျိုးရေးကြားမှဖြစ်မှုတိုင်းရင်းသားဖြစ်မှုခြေခံပြီးတော့ပုတ်ခတ်ပြောဆိုတာတွေမဲဆက်ချင်းရေးတာလုပ်သလားတော့ကမဲဝဲတာတွေလုပ်သလားနောက်ပြီးတော့အကြမ်းဖက်မှုတွေရှိသလားပြည်သူလူထုကိုချိန်ချောက်သလားအဲ့ဒါမျိုးကိုစောင့်ကြည့်မယ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆက်ကြတော့လေးခင်ဗျကျွန်တော်ဝင်ပါ